ဒီကိအိုကုစလေအဖွဲ့နဲ့မြမအစိုးရရဲ့ကုစလေအဖွဲ့လို့ပေါ့လေဒီကနေ့ဟိုတရုတ်နိုင်ငံမှာဟိုတွေ့ဆုံတယ်လို့သိရပါတယ်အဓိကဘာတွေဆွေးနွေးဖြစ်ပါလဲခင်ဗျာ
အခုလောလောဆယ်ဆွေးနွေးနေတော့ပါပဲအဲ့ဒါကျွန်တော်ဆွေးနွေးပွဲမကြီးသေးတဲ့အတွက်ကြောင့်မလို့ဒီပါတီဆွေးနွေးတဲ့ဆိုတော့ကျွန်တော်ပြီးမှပဲပြန်ထုတ်ပြန်ပါမယ်အခုဆွေးနွေးနေတော့ပါပဲ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဟိုဒီဆွေးနွေးပွဲရပါတော့ထူးခြားတယ်လို့ပြောမှာပေါ့အရင်တော့ဆိုရင်တော့မြန်မာနိုင်ငံတွင်းမှာဆွေးနွေးတယ်အခုတော့တရုတ်နိုင်ငံမှာဟိုဆွေးနွေးဖို့ချိန်ပြီး
စင်ပြေနိုင်တဲ့နေရာကိုရွေးချယ်ရင်းနဲ့အဲ့ဒီတရုတ်ပြည်ဒီမေဂါမြို့ဖြစ်တဲ့ရွှေပြည်မှာအဲ့လိုအခုလိုဆွေးနွေးဖြစ်တာပါ
ဒီအပြစ်ခတ်ရစိမ်းနဲ့ပတ်သက်ပြီးတော့ KIO ရဲ့ဟိုရည်တည်ချက်သဘောထားဘယ်လိုရှိပါလဲ
ကျွန်တော်တို့ကတော့အစ်မကြီးပြောနေတယ်လို့ပါပဲဒီဟိုတစ်ခက်နဲ့တစ်ခက်နိုင်ငံရေးကြောင့်ဖြစ်လာတဲ့ဒီပြဿနာအားလုံးကိုနိုင်ငံရေးနည်းလမ်းနဲ့အပြည့်စုံဆွေးနွေးဖြေရှင်းသွားမယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးလဲရမယ်အပြစ်ခတ်ရစိမ်းရေးလဲဖြစ်သွားမယ်အားလုံးဟိုစီစီငြိမ်းချမ်းဖြစ်သွားမယ်ဆိုတော့အခြေခံဒီဆက်ချက်ပေါ်မှာအများရပ်တည်လည်းရှိပါလဲ
အဲ့တော့လက်ရှိဟိုအစိုးရရဲ့သဘောထားရောဘယ်လိုတွေ့ရလဲခင်ဗျာ
အခုလောလောဆယ်တော့ကျွန်တော်မသိရသေးဘူးခင်ဗျာအခုဆွေးနွေးပွဲတွေအခုလုပ်နေတုန်းပါပဲမပြီးသေးဘူးအဲ့တော့ဒီဆွေးနွေးပွဲရဲ့ဟိုအဆုံးသတ်ကျွန်တော်ရက်လက်ပေါ်မှာပဲမြင်ကြည့်ကြည့်ကျွန်တော်ပြောရမှာပါအခုလောလောဆယ်တော့ကျွန်တော်တို့ဒီစာပြောလို့မရသေးပါဘူ
းဟိုကျွန်တော်တို့နားလေထားတာက KNO ရဲ့ဟိုနောက်ဆုံးပြောဆိုထားတဲ့သဘောထားကအပြစ်ခတ်ရစေးကြီးလောင်းနေတဲ့ဆွေးနွေးမယ်ဆိုရင်ဘာမှမထူးဘူးโอ้နိုင်ငံရေးဆွေးနွေးမှုပါမသားလင်းဆွေးနွေးခြင်းနဲ့ဆိုပြီးတော့ KNO ဘက်ကပြောတာရှိပါတယ်ဒီကနေ့ဆွေးနွေးပွဲအပေါ်မှာဘယ်လိုမျှော်လင့်လဲခင်ဗျာ
ဒီကနေ့ဆွေးနွေးပွဲကတော့ဤနန်းချာတဲ့ဆွေးနွေးပွဲဖြစ်မှာပါကျွန်တော်တို့ဘက်ကတော့ဟိုကျွန်တော်ရဲ့ KNO ဥက္ကဋ္ဌဦးဆောင်ခါကိုတင်တက်ရောက်ပါတယ်အဲ့တော့ဥက္ကဋ္ဌကိုတင်တက်ရောက်တယ်ဆိုတော့ဆွေးနွေးပွဲကိုကျွန်တော်ကပို့ပြီးတော့ရှင်းရှင်းလင်းလင်းဖြစ်စေချင်တယ်ဟိုလိုအပ်လို့ရှိရင်နိုင်ငံကြီးရဘယ်လိုရှင်းနေကြမလဲဆိုတော့နီလန်းတွေကိုကျွန်တော်ကအတိုင်းတင်ရှင်းနေတယ်မပြောကြောက်မလို့ဥက္ကဋ္ဌကိုလည်းတက်ရောက်ပါတယ်အဲ့တော့ဟိုရှင်းနေပွဲရဲ့ရလကတော့မသိသေးပါဘူ
းဟုတ်ကဲ့ဟိုဥမာပေါ့လေနိုင်ငံကြီးအရာဆွေးနွေးမယ်ဆိုရင် KNO ရဲ့ရည်မှန်းချက်တခုလောက်မျိုးပြောပြနိုင်မလားဘယ်လိုမျိုးလဲခင်ဗ
ျနိုင်ငံကြီးအရာဆွေးနွေးမယ်ဆိုတာကဟိုရည်မှန်းချက်ပါပဲအဲ့လိုဆွေးနွေးတဲ့အခါမှာပဲကျွန်တော်တို့တစ်ဖက်တိုင်တင်ပြီးတော့ဟိုအခြေစားဖို့ဒီလမ်းချဖို့ဖြစ်ပါတယ်အဲ့တော့ရေမန်းချက်ကတော့ဒီပထမအဆင့်တည်းလုံးရေမန်းချက်ကတော့နိုင်ငံကြီးရဆင်းနေကြမယ်ဆိုတော့အကအတူဖြစ်ပါတယ်ဓာတ်ဓူရေးပေါ့ဗျာအဲ့ဒါကျွန်တော်အနေနဲ့ပြောနေတဲ့ဓာတ်ဓူရေးတယောက်နဲ့တယောက်နားလည်ရေးဟိုဒီလိုအချက်မျိုးတွေပါပါတယ်အချက်လက်တွေကိုပြောလိုက်မယ်ဆိုတော့အများတော့ဗောအဲ့တော့အဓိကတော့ဒီကျွန်တော်တို့ပြောနေတဲ့စစ်မှန်တဲ့တီတောင်စုအဲမှာဟိုဓာတ်ဓူညီမျှရေးကိုအခြေခံသွားမှာပါ
မြန်မာအစိုးရဘက်မှာပေါ့နော်ဒီလက်နက်ကင်ပြဿနာကိုပြေလည်စေခြင်းနဲ့ဆန္ဒအတိုင်းအတာတွေရှိတယ်လို့ခန့်မှန်းမိသလားခင်ဗျာ
အခုအားရစီကပြောနေတဲ့ဝဟာရပေါ့နော်လက်နက်ကင်ပြဿနာလို့ကျွန်တော်ကဒီလိုမပြောချင်ဘူးဘာဖြစ်လို့လဲဆိုတော့လက်နက်ကင်ရတဲ့အကြောင်းရင်းကအခြေခံအကြောင်းရင်းမဟုတ်ဘူးအခြေခံအကြောင်းရင်းကနိုင်ငံကြီးဖြစ်တယ်အဲ့တော့လက်နက်ကင်ပြဿနာလို့ပြောလိုက်ရင်အပြစ်ခတ်ရဆင်းလိုက်ရင်ပြဿနာအလုံးပြီးသွားပြီဆိုတဲ့အဓိပ္ပာယ်ကိုတက်ရောက်ပါတယ်အဲ့တော့ကျွန်တော်ကလက်နက်ကင်ပြဿနာလို့ကျွန်တော်အဲ့လိုမပြောချင်ဘူးနိုင်ငံကြီးတောင်ဖြစ်လာတဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံကြီးနည်းအရဖြစ်ရှင်းမယ်ဆိုတဲ့အခြေခံမူကိုကျွန်တော်ကပြောနေတာဖြစ်ပါတယ်
ဟုတ်ကဲ့ဟိုတချို့စီရေးနိုင်ငံရေးလိလသူတချို့ကပေါ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာမှဟို KIO ကဆွေးနွေးကျင်တယ်အဲ့တော့ဒါမျိုးစဉ်းစားနေတာဟုတ်လားအပြစ်ခတ်ရစေးရေးပြဿနာကိုအချိန်ဆွဲထားကျင်တဲ့အတွက်ကြောင့်မို့လို့ဝေဖန်တာတွေလည်းရှိပါတယ်ဒီပေါ်မှာဗိုလ်ချုပ်တို့အနေနဲ့ဘယ်လိုတုံ့ပြန်လုပ်ပါလဲခင်ဗျာ
တကယ်လို့မဟုတ်ပါဘူးကျွန်တော်ကနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ကတိကိုလိုချင်တယ်ဟိုဒီနိုင်ငံရေးကိုဘယ်လိုဆွေးနွေးမလဲဆိုတဲ့နည်းစနစ်ကိုကျွန်တော်ကသိချင်ပါတယ်ကိုယ်နိုင်ငံကြီးဆွေးနွေးမယ်ဆိုတဲ့ကတိရမယ်ဘယ်လိုဆွေးနွေးမလဲဆိုတဲ့နည်းလမ်းကိုသိလို့ရှိရင်ကျွန်တော်ကဒီလမ်းကြောင့်ပေါ်မှာဆက်ပြီးမှလုပ်သွားမှာပါအကောင့်ချေပေါ်သွားမှာပါအချိန်ဆွဲနေတာမဟုတ်ပါဘူး